အမေရိကန်နိုင်ငံကပါတီကြီးနှစ်ရက်စလုံးရဲ့ထိတ်တန့်အထက်လွှတ်တော်အမအများပြားကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုအဆုံးသတ်ဖို့တောင်းဆိုလိုက်ကြသလိုမြန်မာနိုင်ငံရဲ့တိမ်းဆောင်းမခံတဲ့ဒီမိုကရေစီအကူပြောင်းကာလတည်ငြိမ်ရေးအတွက်အရေးပါတဲ့ခြေလှမ်းတွေစပြီးလှမ်းဖို့သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကိုတောက်ကြနေမှာပဲတိုက်တွန်းခဲ့ပါတယ်။အထက်လွှတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့အိန္ဒိယနာပြည်နယ် Republican အထက်လွှတ်တော်မှတော့ရန်နဲ့ Maryland ပြည်နယ် Democrat မှ Ben Cardin တို့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြီးမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့လူရဲကိုချက်ချင်းရန်ဆိုင်ဖို့နဲ့ပြည်သူတွေရွေးကောက်ထားတဲ့လွှတ်တော်အမတ်တွေအနှောက်အယှက်တစ်စုံတရာမရှိဘဲသူတို့တာဝန်ဝတ္တရားတွေပြန်ထမ်းဆောင်ခွင့်ပေးဖို့တောင်းဆိုခဲ့တာပါအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဥက္ကဋ္ဌ Bob Menendez နဲ့ထိပ်တန်းအဖွဲ့ဝင် Jim Rich အရှိအာရှဆက်ကော်မတီက Edward Markey နဲ့ Florida ပြည်နယ်က Marco Rubio တို့ကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံရဲ့အတင်းဆောင်မခံတဲ့ဒီမိုကရေစီအကူပြောင်းကာလအတွက်အကူအညီပေးနိုင်မယ်အရေးပါတဲ့ခြေလှမ်းတွေစတင်ဖို့သမ္မတ Joe Biden အဆိုအရကိုတိုက်တွန်းစာတစ်စောင်ပေးပို့ခဲ့ကြပါတယ်